ထိုင်းဆိုရကတော့ပြည်ပခါလာတဲ့အာဏာရှင်ဆန့်ကျင်သူတွေရောထိုင်းဆိုရကိုအာခံသူပြည်ပရောက်တွေပေါ်ပါပိုဖိနှိပ်လာတယ်လို့အစိုးရခန်းစာထွက်လာပါတယ်။ပြည်ပကနေထိုင်းနိုင်ငံကိုလာရောက်နေထိုင်တဲ့အာဏာရှင်ဆိုရကိုဖိစံသူတွေအတွက်ထိုင်းနိုင်ငံဟာအန္တရာယ်ပိုများတဲ့နေရာဖြစ်လာပြီးထိုင်းနိုင်ငံကိုယ်တိုင်ကလည်းထိုင်းဆိုရကိုအာခံတဲ့ပြည်ပရောက်နေသူတွေပေါ်ဖိနှိပ်မှုတွေပိုများလာကြောင်းလူခွင့်ဆောင်ကြည့်အဖွဲ့ HRW ရဲ့အစိုးရခန်းစာအသစ်မှာဖော်ပြလိုက်တာပါ။2014ခုနှစ်တုန်းကထိုင်းအာဏာသိမ်းမှုဖြစ်ခဲ့ပြီးတဲ့နောက်ပိုင်းကတည်းကဒီအခြေအနေတွေစတင်ခဲ့ကြောင်းထောက်ပြထားပါတယ်။2019ခုနှစ်မှာတော့မမျှတတဲ့ရွေးကောက်ပွဲတစ်ခုထိုင်းနိုင်ငံမှာကျင်းပခဲ့ပြီးပူချိုဟောင်းပရယုတ်ချန်ဝါချာယာရုပြန်ရလာကစစ်တပ်ထောက်ခံတဲ့ဆိုရခေါင်းဆောင်ဖြစ်နောက်၄နှစ်ယာရုဆိုက်ဝင်ခဲ့ပါတယ်။နောက်ပြီးခဲ့တဲ့နှစ်အထွေထွေရွေးကောက်ပွဲတွေမှာပရယုတ်ရဲ့ပါတီရှုံးနိမ့်ခဲ့ပေမဲ့လွတ်တော်ထဲမှာတော့အကြီးတဲ့နေရာတွေမှာပါတီဝင်တွေဆက်ရှိနေသေးပါခင်ဗျ။